ဟုတ်ကဲ့ပါရှင်မနေ့ဧပြီလ28ရက်ကြာသပတေးနေ့ကကျင်းပတဲ့ရန်ကုန်ဒိုင်းဒေသကြီးအစည်းအဝေးမှာရန်ကုန်တိုင်းလျှက်စစ်ဆက်မှုလက်မှုနဲ့လမ်းပန်းဆက်သွယ်ရေးဝန်ကြီးဒေါ်နီလာကျော်က YBS နဲ့မအောင်မြင်တာဟာနိုင်ငံရေးပေးရောကကြောင့်ဖြစ်တယ်လို့အခုလိုလွှတ်တော်အတွင်းမှာပြောကြားခဲ့ပါတယ်
ကျမတို့ကြုံတွေ့နေရတဲ့အခက်အခဲတွေမှာရိုးရိုးသားသားဖြစ်တာရှိသလိုပဲရိုးရိုးသားသားဖြစ်တဲ့ဒီအင်တိုင်းမှုလို့ပါလို့ဖြစ်သလိုပဲဟို YDS ကိုမအောင်မြင်စေခြင်းနဲ့ပျော်ကားတွေနဲ့ဖန်တီးတဲ့အခက်အခဲတွေလည်းကျမတို့အနေနဲ့ရင်ဆိုင်ပြင်ရှင်းနေရတာဖြစ်ပါလေဒီလိုမအောင်မြင်စေခြင်းနဲ့အိဆာမှာနိုင်ငံရေးပျော်ကားတွေပါသလိုပဲကျမတို့ဒီဟိုအရင်မထပ်တာလက်ထက်ကတော့တာဝန်ယူမှုတာဝန်ခံမှုမရှိဘဲနဲ့တို့ဒီလိုမျိုးလုပ်ငန်းနဲ့ရပ်တည်နေတဲ့သူတွေကလည်းကျမတို့ဒီ YPS ကိုမအောင်မြင်စေချင်တဲ့အထဲထဲမှာပါဝင်ပါတယ
်ရန်ကုန်တိုင်းဒေသကြီးအတွင်းက YPS စနစ်ပြောင်းလဲဖို့အတွက်တင်သွင်းတဲ့အဆိုကိုအတည်ပြုဖို့ဆုံးဖြတ်ဖို့တင်မတင်ဆိုတဲ့အစည်းအဝေးအတွင်းမှာလမ်းပန်းဆက်သွယ်ရေးဝန်ကြီးကအခုလိုပြန်လည်ဖြေရှင်းခဲ့တာဖြစ်ပါတယ် YPS စနစ်မအောင်မြင်တာဟာနိုင်ငံရေးပြောကကြောင့်ဖြစ်တယ်ဆိုတဲ့အကြောင်းပြချက်အပေါ်မှာမြန်မာနိုင်ငံသတင်းပညာသိပ္ပံရဲ့တင်နန်းဆိုင်ရာဒါရိုက်တာဦးစိန်ဝင်းရဲ့သုံးသပ်ချက်ကတော့
YBS မအောင်မြင်တာကမအောင်မြင်တာပဲပေါ့နိုင်ငံရေးပြောကပါခြင်းမပါခြင်းကတက္ကနာပေါ့နော်ပထမဆုံးကပြောခဲ့တာက YBS က3ရက်နဲ့အောင်မြင်သွားပြီလို့ပြောခဲ့တာဝန်ကြီးချုပ်ကိုယ်တိုင်ပြောခဲ့တာပဲလေအခုကြမှာနိုင်ငံရေးပြောကဆိုတော့အဲ့ဒီပြောကဘသူကလုပ်တာတော့အစိုးရကိုယ်တိုင်လုပ်တဲ့ပြောကပဲဖြစ်တော့တာပေါ့နံပါတ်1အပြောင်းလဲရတော့ဒီလွတ်တော်မှာဒီကိစ္စနဲ့ပတ်သက်ပြီးတော့ပုံမှန်လင်းလင်းဝေဖန်လာတာနောက်ပြီးတော့အုံနစ်ချင်းနဲ့ပေါ့ဒီဟာရဲ့အဲမအောင်မြင်တာအစိုးရကို second balance လုပ်တာဒါကောင်းတဲ့ဟာပါတစ်ဖက်မှာလည်းအစိုးရကဒီလိုမျိုးမအောင်မြင်တဲ့စီမံကိန်းတစ်ခုဆိုပတ်သက်ပြီးအဆုံးရှုံးမှုတွေကဘယ်သူကတာဝန်ယူမှာလဲအဲ့ဒါကျွန်တော်တို့ကတစ်နှစ်ကြည့်လိုက်ရင်ရောမဟုတ်ဘူးရန်တာအဆင်မပြေသေးဘူးနောက်ထပ်အချိန်ယူအဲ့လိုနဲ့ပဲပြီးသွားမှာလားပေါ့နော်ရန်ကုန်တိုင်းဆိုရဆိုရင်ဒီကိစ္စဟိုသူပြောချင်မှာပဲဆက်ပြောတာတန်တဲ့အချိန်ဆိုရှောင်းနေရောလေအဲ့လိုမလုပ်ဘဲနဲ့တာဝန်ယူမှုတာဝန်ခံမှုနဲ့သွားတင်တယ်လို့တော့ကျွန်တော်တို့မြင်တယ်
YBS ဘတ်စကားစနစ်မအောင်မမြင်ဖြစ်နေတာဟာနိုင်ငံရေးပြောကကြောင့်ဖြစ်တယ်ဆိုတဲ့အကြောင်းပြချက်ဟာအခြေအမြစ်မရှိဘူးလို့သူမြင်ကြောင်းမြမအရေးလေးလာသုံးသက်သူဒေါက်တာရံမျိုးသိန်းကလည်းမြင်ပါတယ
်ကျွန်တော်မြင်တာတော့ဟို YBS မအောင်မြင်တာကိုနိုင်ငံရေးပြောကလို့ပြောတာကအခြေအမြစ်လုံးဝမရှိဘူးလို့ကျွန်တော်မြင်ပါတယ်ဘာဖြစ်လို့လဲဆိုတော့လက်ရှိလွတ်တော်ထဲမှာဟလာရန်တိုင်းဒေသကြီးလွတ်တော်ထဲမှာဆွေးနွေးနေတဲ့ကိုယ်စားလှယ်တွေဟာပြည်သူလူထုကနေမဲပေးပြီးတော့ရွေးကောက်တင်မြှောက်လိုက်တဲ့ကိုယ်စားလှယ်တွေဖြစ်တယ်အဲ့ဒီကိုယ်စားလှယ်တွေကပြည်သူလူထုရဲ့အတန်ကိုသေချာနားထောင်ပြီးတော့လွှတ်တော်ထဲမှာတာဝန်ယူမှုတာဝန်ခံမှုရှိရှိနဲ့ဆွေးနွေးတာဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီအချက်အလက်တွေကိုအစိုးရအဖွဲ့အစည်းနဲ့အလေးနဲ့ထားပြီးတော့တာဝန်ယူမှုတာဝန်ခံမှုရှိရှိနဲ့စဉ်းစားသုံးသပ်ပြင်ဆင်နိုင်မှုလိုအပ်တယ်လို့ကျွန်တော်ကတော့မြင်ပါတယ်အဲ့ဒီလိုမဟုတ်ဘဲနဲ့ဟဲ့လားနိုင်ငံရေးပြောခါပဲပြောဟို YDS မအောင်မြင်အောင်ဟလာနောက်ကွယ်ရနေပြီးတော့ထုံချက်ဖြစ်စီနေတဲ့သူတွေဟလာလက်မဲကြီးတွေပဲပြောဒါတွေကလုံးဝအခြေမြစ်မရှိတဲ့ကောက်ချက်တွေပဲလို့ကျွန်တော်ကသုံးသပ်ပါတယ
်ခရီးသွားပြည်သူတွေအကြားမှာကြုံတွေ့နေရတဲ့အခက်အခဲမျိုးမျိုးတွေကြောင့်ရန်ကုန်တိုင်းဒေသကြီးရဲ့တလွတ်တော်ကိုယ်စားလှယ်ဥဝေဖြိုးဟန်ကအများပြည်သူတည်ယူပို့ဆောင်ရေးစနစ်ပို့ပြီးတော့ကောင်းမွန်လာဖို့ဆိုတဲ့တိုက်တွန်းတဲ့အဆိုကိုလွှတ်တော်အတွင်းမှာတင်သွင်းခဲ့တာဖြစ်ပါတယ်ဒီနောက်ပိုင်းဆွေးနွေးကြတဲ့အထက်မှာဒီ YPS စနစ်ဟာနိုင်ငံရေးပြောကနဲ့ပြတ်သက်နေရဲဆိုတဲ့အခုလိုအကြောင်းပြချက်ဟာရင်စစ်အစိုးရလက်ထက်ကအကြောင်းပြချက်နဲ့တူနေတယ်လို့ United Magazine Editor ချုပ်ဖြစ်တဲ့ဥပည်သွေးနိုင်ကလည်းထောက်ပြပါဗျ
။တခါတခါကြတော့လည်းကြီးကြတော့ဖြစ်ပါတယ်။အဲ့ဒီအောင်နားထောင်ရတော့အင်မတန်ရဲကျင်တဲ့စိတ်တွေပေါ်လာတယ်။ဘာကြောင့်လဲဆိုတော့အခုကပြောင်းလဲတင်တယ်ပြီဆိုတဲ့ထောင်ပုံးနဲ့ NLD အစိုးရတက်လာတာဖြစ်တယ်။ဒီလိုလိုကရွေးချယ်တင်မြှောက်လိုက်တဲ့အစိုးရတက်လာတာဖြစ်တယ်။ဒါပေမဲ့လို့ YBS ကိစ္စမှာတော့မအောင်မြင်တာနိုင်ငံရေးပြောကားကြောင့်လို့လက်ညှိုးထိုးပြီးတော့အပြစ်တွေလွှဲသွားတာအပြစ်တွေတခြားလူပေါ်မှာပုံချကျင်တာဆိုလို့ရှိရင်ပြီးခဲ့တဲ့တစ်အစိုးရဆက်ဆက်တစ်အစိုးရအုပ်ချုပ်ရေးအောက်မှာရှိတဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေပြောခဲ့တဲ့စကားနဲ့အတူတူပဲသွားဖြစ်နေတာတော့အင်မတန်အံ့ဩစရာကောင်းတယ်လို့စိတ်ပျက်ဖို့လည်းကောင်းတဲ့ကိစ္စရဖြစ်ပါတယ်တကယ်တော့လွတ်တော်ကိုယ်စားလှယ်တချို့တင်ပြတယ်လို့ပါပဲဒါတိုးတင်ပြစင်မှုအားနေတာပါနောက်တစ်ခုက YPS လို့ကိစ္စမှာဖောက်ပူမိတိုက်လုပ်ဖို့မလိုပါဘူးအမှန်ပြောရလို့ရှိရင်နိုင်ငံရေးပြောကားကြောင့်ဆိုတာတော်ကြီးတရားကောင်းတဲ့ကိစ္စပါ YPS မအောင်မမြင်ဖြစ်မှာဒုက္ခရောက်တော့မှာအဆင်မပြေမှာသိနေတယ်ဒါကြောင့်မို့လို့ဝိုင်းဝန်းပြီးတော့ PDP ကကူညီရဲ volunteer တွေဖြစ်ကားရှိတဲ့လူကကားနဲ့ကူညီရဲလူဆိုင်နိုင်တဲ့လူကလူနဲ့ကူညီရဲထို့အတူလွတ်တော်ကိုယ်စားလှယ်တချို့ကဆိုလို့ရှိရင်လည်းတကယ်ကိုအချိန်ပေးပြီးတော့စိတ်အားထက်သန်စွာကူညီခဲ့တာပါအရာတွေကိုကျေးဇူးတင်ရမယ်စာအတိမတ်ပြရမယ်စာအခုလိုတခြားလူပေါ်မှာပြစ်ပုံချတယ်အ အရင်အစိုးရစီအစိုးရလက်ထက်ကပုံကူကြီးပြောတဲ့အတိုင်းနိုင်ငံရေးပြောကလို့ပြောတာဟာတော့လက်မခံနိုင်ကြအောင်ဆိုအတော်စိတ်ပြည့်ပွဲကောင်းတဲ့ကိစ္စလို့ဒီလိုမြင်ပါတယ်
YBS စနစ်နဲ့ပတ်သက်ပြီးတော့ရန်ကုန်တိုင်းဒေသကြီးလွှတ်တော်အတွင်းမှာအစည်းအဝေးနှစ်ကြိမ်ကျင်းပခဲ့ပါတယ်။ဧပြီလ24ရက်နေ့ကတစ်ကြိမ်၊မနေ့ဧပြီလ28ရက်နေ့ကတစ်ကြိမ်နှစ်ကြိမ်ကျင်းပခဲ့ပြီးမြန် YBS စနစ်ကိုစတင်ထူထောင်ပြီးတော့တာဝန်ယူခဲ့တဲ့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနှစ်ကြိမ်ခွင့်ယူခဲ့ပါတယ်။ဒီအပေါ်မှာမြမရေးလေးလာသုံးသက်သူဒေါက်တာရဲမျိုးသိန်းရဲ့အမြင်ကတော့
ဟိုရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်အနေနဲ့ပေါ့လေ YBS ဟိုအချက်အသေးပေါ့လေ YBS ဒီစီမံချက်ကိုပူးစည်းဥဆောင်လုပ်ပြီးတော့ဖော်ဆောင်တဲ့မပေါ်ကိုတယောက်အမည်နဲ့တော့တာဝန်ခံမှုတာဝန်ယူမှုရှိရှိနေတဲ့တော့နားထောင်တဲ့နဲ့ငါဆွေးနွေးကြည့်နိုင်ပြီးတော့အဖြေရှာတဲ့နဲ့အဲ့ဒီကနေတဆင့်တော့ဒီတက်ပို့ပြီးတော့တော့ရန်ကုန်မှာနေထိုင်တဲ့ပြည်သူလူထုအဆင်ပြေတက်တော့တက်တာဖြစ်မဲ့လေးလမ်းတွေကိုရှာကြံတဲ့နဲ့အဲ့ဒီလိုပဲကျွန်တော်ကတော့သုံးသပ်ပါတယ်
ဂျနက်တီမဂဇင်းရဲ့အက်ဒီတာချုပ်ဦးပြည့်သွေးနိုင်ကလည်း YBS ဘတ်စကာစနစ်အခက်အခဲရှိနေတာနဲ့ပတ်သက်ပြီးတော့ရန်ကုန်တိုင်းဒေသကြီးအစိုးရရဲ့ဝန်ကြီးချုပ်ဟာတာဝန်ယူဖြေရှင်းဖို့လိုမယ်လို့ထောက်ပြပါတယ်
။အခုကတော့ဝန်ကြီးချုပ်ကဒီလိုဇက်တိုက်ခွင့်ယူတယ်။ဒီကိမလွတ်တော်မလာရောက်ပြီးတော့မေးမြန်းတာတွေမဖြေဆိုဘူးမရှင်းလင်းဘူးဆိုတာကတော့ဒါတော်တော်လေးကိုရုပ်ဆိုးတဲ့ကိစ္စပါ။ဘာဖြစ်လို့လဲဆိုတော့ YBS ကလက်ရှိအစိုးရလက်ထက်မှာဝန်ကြီးချုပ်အနေနဲ့ဂုဏ်ယူစွာနဲ့၃ရက်တွင်မှတောင်မှအောင်မြောင်ဆောင်ရွက်နိုင်တယ်လို့သူရဲ့တနစ်တာလှုပ်ဆောင်ချက်ဒီမှာဒီလိုပြောထားတဲ့ကိစ္စရဖြစ်ပါတယ်။ဒါကြောင့်မို့လို့ကိုယ်တိုင်ဒီလုပ်ငန်းကို YBS ကိစ္စကိုယုံကြည်ကြည်နဲ့အကောင့်ထဲပေါ်တာဖြစ်တယ်ဆိုရင်ပြည်သူလူထုကလည်းလက်ခံတယ်လို့ယုံကြည်တယ်ဆိုရင်လွတ်တော်ကမေးမြန်းမှာကိုလွတ်တော်မှာဖြေရှင်းရမှာကိုဘာမှစိုးရိမ်နေစရာအကြောင်းမရှိပါဘူး။ကိုလှုပ်ထားတဲ့ကိစ္စကိုကိုမဖြေရှင်းနိုင်လို့ဒီမဆိုင်ရဲ့လို့မတက်ရောက်တာလို့ဒီလိုပြောရမလို့အနေထားမျိုးဖြစ်နေပါတယ
်။ရန်ကုန်တိုင်းဒေသကြီးအစိုးရဖွဲ့ကလွှတ်တော်ကိုယ်စားလှယ်ဦးဝေဖြူဟန်ရဲ့တင်သွင်းတဲ့အဆိုကိုမနေ့ကလွှတ်တော်အတွင်းမှာတည်ပြုခဲ့ပါတယ်။ရန်ကုန်မှာ YBS ဘတ်စကားလိုင်းတွေကိုပြီးခဲ့တဲ့ဇန်နဝါရီလ16ရက်နေ့ကစပြီးတော့ပြောင်းလဲခဲ့တာဖြစ်ပါတယ်။ရန်ကုန်တိုင်းအတွင်းမှာလူဦးရေ8တန်းလောက်နေထိုင်ပြီးအဲ့ဒီထက်ကလူ2တန်းကျော်လောက်ဟာနေ့စဉ်ဘတ်စကားကိုအသုံးပြုပြီးတော့သွားလာနေကြရတာဖြစ်ပြီးတော့ရှင်လိုင်းပေါင်း80ကျော်ကိုဘတ်စကားလိုင်း3500နဲ့ပြည့်စွဲနေတာဖြစ်ပါတယ်။ရန်ကုန်မှာဘတ်စကားလိုင်းတွေကိုပြည်သူလူထုရဲ့ပူးပေါင်းမှုနဲ့တုံးရတာအတွင်းမှာစနစ်တကျပြောင်းလဲနိုင်ခဲ့ပြီလို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကသူ့ရဲ့တနစ်တာအစိုးရအဖွဲ့ဆောင်ရွက်ချက်အတွင်းမှာထည့်သွင်းပြောကြားထားတာရှိပေမဲ့အခုအချိန်ထိတော့ခီးတဲ့တွေကြားမှာအဆင်မပြေပဲအခက်အခဲတွေရှိနေတယ်လို့လည်းထောက်ပြနေကြပါတယ်ရှင်